ပရောက်မဲဆန္ဒရှင်တွေကိုယ်နာမည်မဲဆင်းထဲမှာမပါရင်မဲပေးခွင့်ရနိုင်မှုအမားပြင်ဆင်ချက်သတ်မှတ်လျှောက်လွှာတွေကိုပေးပို့ကြဖို့တန်ယုံတွေကနှိုးဆော်နေတဲ့အကြောင်းနဲ့ပြပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲမဲပေးနိုင်ရေးပြင်ဆင်နေကြတဲ့နောက်ဆုံးအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြပေးခြင်းပါတယ်ရှင်။လာမယ့်2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်နေတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံတွေကကြိုတင်ဆန္ဒမဲပေးပိုင်ခွင့်ရှိသူများလျှောက်ထားနိုင်တဲ့ပုံစံ15ကိုဇူလိုင်လ3ရက်နေ့စလို့ဒီလဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတာပါ။ဒါပေမဲ့မဲဆန္ဒရှင်တွေရဲ့မဲဆင်းကိုထုတ်ပြန်တဲ့အခါမှာတော့အမှားယွင်းကတော်တော်လေးကိုများနေပါတယ်။ဒီထဲမှာပြပရောက်မြန်မာနိုင်ငံသားတွေထဲမှာလည်းနာမည်မပါတာအလွဲမှားတွေဖြစ်နေတာနဲ့ကြုံနေရပါတယ်။ဒါကြောင့်မို့လို့အမှားတွေကိုပြင်ဆင်နိုင်မှုမဲဆင်းရင်ကြီးညာထားတဲ့ရက်ကိုနောက်ထပ်သတင်းတစ်ပတ်တိုးတဲ့အချိန်မှာပဲမဲဆင်းရင်အမှားယွင်းအနေနဲ့ကြုံနေရတဲ့ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့သတ်မှတ်ဖြည့်ဆွတ်ဖို့တွေကိုဩဂုတ်လ14ရက်နေ့ည12နာရီနောက်ဆုံးထားပြီးတန်ယုံတွေကိုတင်ထားတဲ့သူတို့ရဲ့ပုံစံ15မိတူနဲ့ပူတွဲပြီးတော့ပေးဖို့ပြင်ဆင်ကြဖို့တန်ယုံတွေကတိုက်တွန်းပါတယ်။ကိုရီးယားနိုင်ငံဆိုလ်မြို့အခြေဆိုင်မြန်မာတန်ယုံဘက်ကမဲဆင်းထဲမှာမပါတဲ့သူတွေဆောင်ရွက်ရမယ်တိုက်တွန်းချက်ကိုတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရရည်ဥဆောင်ကြိုးပမ်းနေတဲ့ကိုရနိုင်ထွန်းကပြောပြပါတယ
်။အဓိကကတော့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကတိုတင်မဲပေးခွင့်ရရှိဖို့အတွက်ပုံစံ15နဲ့လျှောက်လာတင်တယ်။လျှောက်လာတင်တဲ့ဥစ္စာကိုတန်ယုံကလည်းလက်ခံရရှိပြီးတော့သူတို့ကဒီတန်ယုံကလည်းကြေညာထားပြီးတော့လေသူတို့ကလျှောက်လာတင်ထားတဲ့လူစင်းဖြစ်ပါတယ်။သို့တော်လည်းပဲသူတို့ရဲ့အမိစင်းကမြန်မာနိုင်ငံမှာရွေးကောက်ပွဲကော်မရှင်ထဲမှာမပါခဲ့တာတွေတချို့ကရှိနေတယ်။ဒီမှာကြိုတင်မဲတင်ထားတော့ညာလည်းပဲမြန်မာနိုင်ငံမှာမဲစင်းမှာမပါလာဘူးဆိုလို့ရှိရင်သူတို့ကမဲပေးခွင့်မရတဲ့အခြေအနေမှာရောက်ရှိသွားမှာဖြစ်ပါတယ်။အဲ့တို့ကြောင့်မလို့တန်ယုံအနေနဲ့ကသူတို့ဟာဒီမြန်မာနိုင်ငံမှာရှိနေတဲ့ရက်ွက်မျိုးနဲ့အဆရှိသည်ဖြစ်ရင်အဲ့မှာရေကောက်ဝဲကော်မရှင်ရဲ့ရုံးမှာမှဒီပုံစံ15ပါပူးတွဲပြီးတော့ဒီတင်ရမယ်ပေါ့လေတင်တဲ့အချိန်မှာတန်ယုံကနေပြီးလိုအပ်တဲ့အချက်အလက်တွေကိုထပ်လုပ်ပြီးတော့သူတို့မြန်မာနိုင်ငံသားတိုင်းပဲပေးခွင့်ရရှိအောင်ကုညီမဲ့သဘောမျိုးတန်ယုံကနေထုတ်ပြန်တာဖြစ်ပါလေခင်ဗျာအဓိကကတော့မြန်မာနိုင်ငံမှာရှိနေတဲ့မိဘဆွေမျိုးတွေကနေပြီးတော့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့သားသမီးတွေကမျိုးစင်မှာပါမပါအကဲမပါခဲ့ဘူးဆိုလို့ရှိရင်မိဘတွေကနေပြီးတော့ဒီသားသမီးကြီးကိုအကြောင်းကြားနိုင်လို့မိဘတွေကိုယ်တိုင်ကလည်းမေးဒီကိုရီးယားဘယ်ကော်မရှင်ရောမှာသွားပြီးတော့ဒီကိုလိုအပ်တဲ့ဒီ complaint ကိုတက်နိုင်တယ်ပေါ့လေအဲ့တဘောပါခင်ဗျာ
ဂျပန်ရောက်မြန်မာနိုင်ငံသားတွေထဲမှာလည်းပြည်တွင်းကမဲဆင်းထဲမှာမပါတဲ့သူတော်တော်များများရှိနေတာမို့လို့ထပ်တိုးသတ်မှတ်ရက်အမိအမားပြင်ဆင်ဖြည့်ဆွက်ချက်တွေကိုတင်သွင်းကြဖို့လည်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းစွေကအကြံပေးပါတယ
်ပြည်တွင်းမှာရှိတဲ့ကတ်ထားတဲ့ဆင်းတွေကအမားမျိုးတွေအများကြီးပါနေပြီးတော့မလူလောက်တဲ့ကိစ္စတွေတော်တော်လေးများတယ်ဆိုတော့ဒါကမိသားစုလိုက်ဒီမဲဆင်းတွေပျောက်နေတာမျိုးနောက်တစ်ခါဒီလိပ်ဆံမှာတကယ်မရှိဘဲနဲ့မဲဆင်းတွေနာမည်တွေပါနေတာမျိုးဒါမျိုးတွေအများကြီးဖြစ်နေတယ်နောက်တစ်ခါဒီနာမည်ထပ်တာတွေပေါ့လေမအဖေနာမည်တို့အမေနာမည်တို့ထပ်တာတွေအများကြီးဖြစ်နေတဲ့ခါကျတော့ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့လေရွေးကောက်ပွဲကော်မရှင်နဲ့ပြင်ဆင်ချက်ထုတ်လာတာကအဲ့ဒါဒီမှားရင်းနေမှာဆိုရှင်ပြင်ဆင်ချက်၃ခုပေါ့လေပြန်ပြီးတော့အဲ့ဒီဒီစာရွက်သွင်းနေပြန်တင်ရပါတယ်၉လပိုင်းထဲမှာနောက်တစ်ချိန်မဲဆင်းပြန်ထုတ်ပေးပါလိမ့်မယ်အဲ့အဲ့ဒီချိန်ကြားတဲ့ခါကျရင်တော့ကိုယ့်ရဲ့နာမည်တွေဒါမှမဟုတ်အမှားပြင်ဆင်ချက်တွေထွက်လာပြီလားဆိုတော့ကျွန်တော်ကြည့်ရပါမယ်။ပုံစံ15နဲ့လျှောက်ထားတာဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့အဝေးရောက်မဲကိုဒီမှာရှိနေတဲ့နိုင်ငံတကာမှာရှိနေတဲ့တန်ယုံကိုပြီးပို့ပြီးတော့မဲပေးပိုင်ခွင့်ကိုစီစဉ်ပေးပါလိမ့်မယ်။
ရင်းနှီးကဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းတတ်သိပြနိုင်နေဆိုရင်နိုင်ငံသားတို့ခွင့်ရေးနဲ့အညီအလုံးပါဝင်မဲပေးခွင့်ရဖို့စီစဉ်ပေးမယ်လို့ဆိုပေမဲ့တချို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဦးသက်ဆွေကပြောပါတယ
်ကျွန်တော်တို့ဒီမှာပေါ့လေမမျော်လင့်တဲ့ပြဿနာလေးတွေကျွန်တော်တို့တွေ့နေရပါတယ်ဒီမှာဂျပန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေကဟိုရှင်စစ်ဆွေးရလက်ထက်မှာတည်းကနေပြီးတော့ရောက်ရှိနေထိုင်ပြီးတော့ပေါ့လေရှင်ကျွန်တော်တို့မဆလာခေကပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေရညှိစွန်းပါတယ်ဆိုပြီးတော့ဒီမှာရှိနေတဲ့နိုင်ငံသားတချို့တလေကိုပေါ့လေဒီလူကဒုက္ခသည်ခံထားပါတယ်ဆိုတဲ့မှတ်ချက်လေးတွေနဲ့ပေါ့လေကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ဗမာနိုင်ငံသားတွေမဲပေးပိုင်ခွင့်မမှန်ကန်ကန်မရအောင်ပေါ့လေဟိုတမင်တက်တက်ကြံစီပြီးတော့လုပ်နေတဲ့ချက်လက်တွေကျွန်တော်တို့ပေါ်နေပါတယ်ဟိုဂျပန်နိုင်ငံမှာဒီလိုပြဿနာနဲ့ကြုံနေတဲ့နိုင်ငံသားတွေကဟိုထောင်နဲ့ချီပြီးရှိပါတယ်အဲသို့သော်ညာလည်းပဲအဲထောင်နဲ့ချီပြီးရှိတဲ့လူတွေရဲ့ပုံစံ15တင်သွင်းတဲ့ကိစ္စမှာအဲ၄၅ရောက်လို့ပေါ့အဲအဲ့လူတွေရဲ့နောက်ကွယ်မှာသူမှတ်ချက်ရေးပြီးတော့ပေါ့လေဒါတွေကိုသူတို့ရေးရတာတွေ့ရတဲ့အတွက်ကြောင့်မို့လို့ဒါတွေကိုကျွန်တော်တို့အဲမနေ့ဖန်တပတ်ခါပေါ့လေကျွန်တော်တန်ယုံမှာတရားဝင်ကျွန်တော်သွားပြီးတော့စကားပြောပြီးတန်မတ်နဲ့ကျွန်တော်တွေ့ဆုံမှုရှိပါတယ
်ပြပကိုအကြောင်းမျိုးမျိုးနဲ့ထွက်ခွာလာခဲ့ရတယ်မြန်မာနိုင်ငံသားတွေအကြောင်းမျိုးမျိုးကြောင့်နိုင်ငံသားတက်တည်မပြနိုင်သူတွေအတွက်လည်းနိုင်ငံတော်ဘက်ကထည့်သွင်းစဉ်းစားပေးဖို့ကိုရနိုင်ထွန်းကတောင်းဆိုပါတယ
်ကျွန်တော်တို့လို့ဆိုလို့ရှိရင်တကောင်စင်းလည်းမရှိတော့ဘူးဗျာအဲ့တော့ဟိုတုန်းကပြည့်တဲ့အတိုင်းပဲတုံးခဲ့တဲ့နှစ်ပေါင်းများစွာဆေးအာဏာရှင်လက်အောက်မှာ ကျွန်တော်တို့နေမျိုးစုံနဲ့ပြရားပေးခဲ့တဲ့အချိန်မှာကျွန်တော်တို့ဆိုလို့ရှိရင်တကောင်စင်းရတယ်ကျွန်တော်တို့ထုတ်ပယ်ခံရပြီအိမ်နေတာမိဘတွေပြောင်းသွားတယ်ကျွန်တော်တို့တကောင်စင်းနေမှာကျွန်တော်အပြည့်ရလည်းမရှိတော့ဘူးအဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်မဲပေးခြင်းတော့ညာလည်းပဲမဲလုံးဝပေးခွင့်မရတဲ့အချိန်တွေဖြစ်နေတယ်ပေါ့ဗျာအခုတကောင်စင်းတော့မပေးစီဘယ်မှာရှိလို့ရှိမှမသိတဲ့အချိန်တွေရှိတာပေါ့အဲ့လိုလူမျိုးတွေကြတော့လေအဲနိုင်ငံတော်အနေနဲ့ကျွန်တော်စဉ်းစားသိနေလို့ထင်တယ်ပေါ့လေကိုရီးယားဘက်မှာတော့ဒီဘေးဆန္ဒလာပြီးတဲ့နေ့ကျရင်တော့သူ့ရဲ့မှတ်ပုံတင်သူသိမှုတကောင်စင်းပေါ့လေအဲ့ဒါကိုတော့မိတူကိုပြသဖို့လိုအပ်ပါတယ်အဲကိုရီးယားနိုင်ငံမှာဆိုရင်မလူမျိုး 3,000 ကျော်ရှိတဲ့အ ਨੇ ကနေပြီးတော့အခုဆိုလို့ကျွန်တော်တို့လက်ရှိကိုရီးယားနိုင်ငံကနေပြီးတော့ပုံစံ15တင်လာတဲ့လူပေါင်းက8998ရှိပါတယ
်အလွဲမားတွေကိုပြင်ဆင်ဖြည့်ဆွက်ပြီးတဲ့ဆိုရင်ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းထဲမှာပါလာပြီးကြိုတင်မဲပေးခွင့်ရမှာပါအဲ့ဒီခါမှာတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံကောင်းစစ်ဝင်ယုံအမြဲတမ်းကိုယ်စားလှယ်ယုံတွေကိုတွားရောက်ပြီးတော့ကြိုတင်မဲတွေကိုလာမယ့်စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ28ရက်နေ့အတွင်းသက်ဆိုင်ရာနိုင်ငံအလိုက်သတ်မှတ်ရက်တွေမှာကြိုတင်မဲတွေတွားပြရမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတည်င်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမုံပါ